ဲ့ဆင်ကကျွန်တော်ဒီကနေ့ဦးကြီးမျိုးကိုမြင်တဲ့ကြားတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဘလောက်ရှိတိုးတက်သောမွန်လာပြီးတဲ့စစ်ကောင်အနာဂတ်ကြီးရောစစ်ကောင်စီအုပ်ချုပ်လာရတာလည်းပဲတစ်နှစ်ရဲ့သုံးပုံနှစ်ပုံကျိုးခဲ့ပြီးဖြစ်ပါတယ်ဆိုတော့တရားဥပဒေစိုးမိုးမှုဘလောက်ရှိပြီလဲနောက်တစ်ခါညီတို့ပြပြရလို့ကျွန်တော်မပြောချင်ပါဘူးပြပြရရင်တော့ဘယ်ကောင်းတော့မယ်အဲ့ဒါတိုင်းပြည်ရဲ့အေဂျင့်တာယာမှုပေါ်လေဘလောက်အခြေအနေကောင်းလာလဲဆိုမြင်ချင်ဖြစ်ပါတယ်
တရားဥပဒေစိုးမိုးမှုအဆင့်ကတော့အနည်းဆုံးအဆင့်တော့ပြောမယ်ဆိုရင်မရှိတော့ဘူးလို့ပြောရင်ပုံမှန်ပဲပေါ့နော်ကျွန်တော်တို့မှာတည်ထောင်ဥပဒေရှိတယ်တရားမျှတမှုရှိကြောင်းအများမြင်စရာအကြီးဆိုတော့တို့တည်ထောင်ဥပဒေရှိတယ်အဲ့ဒီဟာကိုသူတို့ကမလိုက်နိုင်ဘူးလို့တရားဝင်ရှင်းပြလိုက်တယ်ဆိုတော့နိုင်ငံသားများကြီးလွတ်လပ်ခွင့်ကိုကာကွယ်တဲ့ဥပဒေဆိုတော့24နာရီတဲ့ပုံမချိုးရသူရောက်ကိုဖမ်းသွားတယ်။အလူဖမ်းဝရမ်းပါရမယ်။ရှားပွေဝရမ်းပါရမယ်။ပိုင်းလွတ်အတွင်းဝင်ဝင်ရောက်ခွင့်ရှားပွေခွင့်နေခွင့်ပြုချက်ရှိမှလုပ်ရမယ်။နောက်တစ်ခါကနောက်ရုံခံမလိုက်ရဘူး။သူရောက်ကိုတော့ချိုးဖောက်ခံရရင်ရဲတိုင်းမှုဖို့မပေးလို့ရှိရင်အဲ့မှုဖို့ဝင်တဲ့ရဲကိုရေးယူရမယ်။ဆိုတဲ့ဥစ္စာတွေအားလုံးကိုမလိုက်နာတော့ဘူးလို့ဒါဖေဖော်ဝါရီလ23ရက်နေ့မှာကြေညာလိုက်တယ်။ပုံထုတ်ခြင်းမရောက်မလဲ။ဟုတ်တယ်တကယ်အရေးကြီးတဲ့နိုင်ငံသားတွေကိုကာကွယ်တဲ့ဟာကိုဖြစ်လိုက်တာပေါ့နော်
ဆိုတော့ဒီဟာကသူကအရေးယူအပြစ်တင်တဲ့အတွက်ယူလိုက်ရှာတာပေါ့လေနိုင်ငံရေးတွေပါပြီသူတို့ကိုဆန့်ကျင်မှုနဲ့မပတ်သက်တဲ့သာမန်ပြည်သူတွေဇေယောင်ဇေဝယ်တွေဝန်ထမ်းတွေဆက်သဖြင့်သူတို့ရဲ့ဘဝကတော့ဒီဘုံအထက်မှာဘယ်လောက်ထိလူလူလာလှုပ်ရှားမှုရှိနိုင်ပါ့လဲသူတို့ရဲ့အနေထိုင်ကကျင်းကြသလားသူတို့တွေကဒီလိုပဲဖန်စီအရေးယူမှုတွေဘလို့အဖက်လူဆောင်နေရာညတွေ့ရပါလားသူတို့ဘဝကဘယ်လောက်ထိလုံခြုံလွတ်လပ်မှုရှိနေပါလဲရောစာမန်ပြည်သူတွေလှုပ်ရှားသူတက်ကြွလှုပ်ရှားသူတွေမဟုတ်ပဲပြောရင်ပေါ့လေင
ါကျွန်တော်ပြောတဲ့ကာကွယ်တဲ့ဥပဒေကိုမလိုက်နာတော့ဘူးလို့ပြောတဲ့အခါကျတော့လက်ရှိအစိုးရပြည်သူကာကွယ်ပေးတဲ့အစိုးရမဟုတ်တော့ဘူးမဟုတ်တဲ့အခါကျတော့သူတို့ကအလုပ်ချင်အောင်ပစ္စည်းလုပ်မယ်လူတတ်မယ်အမီးရှို့မယ်အဲ့ဒါလေသူတို့ကသူတို့လုပ်ချင်တယ်လို့လုပ်ခွင့်ရှိသွားပြီဆိုပြီးတော့ခံယူလိုက်ပုံရတယ်။ဘာလို့ဆိုအခုကလူပေါင်း1000ကျော်အသက်ခံရတယ်။အဲ့တော့ကမီးရှို့ခံရတယ်ပစ္စည်းတွေလုခံရတယ်မြို့ပေါ်ကျောင်းရံကုန်မြို့ပေါ်မှာကိုပစ္စည်းတွေတိုင်နေဝင်ပြီးရှိုက်တဲ့ချင်းတွေစက်လိုက်တစ်ချက်ဝင်လာတယ်ပစ္စည်းတွေယူသွားတယ်။ပတ်စံတွေယူသွားတယ်။စားသောက်စားတွေယူသွားတယ်အဲ့ဒါမျိုးကြီးကျွန်တော်တို့သွားတွေ့ရတယ်ပေါ့။အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒူရီယာနဲ့မဖြစ်လာလဲဆိုတော့ကျုပ်ပညာတတ်တရားဟာဒီလိုလုပ်မယ်ဆိုရင်လူကိုသေသေးသေးချင်းခုကနေတာပဲဒီလိုလူတက်ပစ္စည်းလူအဲ့အမျိုးတွေလုပ်လို့မရဘူးလေဒါဆိုရင်လူကိုသေသေးသေးချင်းခုကနေတယ်ဆိုဥစဉ်ကြီးရှိတယ်ဒါကြောင့်မခုကန်ရမယ်ဆိုရင်အကွေးတွေဝင်လာတယ်ပေါ့အဲ့ဒါကမှလူတို့ကသူပြည့်လူငယ်လေးကစားပြီးသူတို့ပြန်လုပ်တာတက်နေဒီမှာခုကန်ကိုစူးစမ်းလာတယ်ဆိုတော့ကျွန်တော်တို့သွားတွေ့ရတယ်
အခုဖန်စီပြီးတော့တရားရုံးမှာအမှုရင်ဆိုင်ရတဲ့လူတွေကိစ္စလည်းကြားပါရဲ့တရားရုံးမှာဆစ်ဆီးရဲ့အဲ့တရားဆွဲဆွဲဆွဲကိစ္စတွေကတော့တရားဥပဒေနဲ့ညီညွတ်ပါရလားရှင်းနေရှင်းရတဲ့တရားဥပဒေဆစ်ဆီးနေကိစ္စတွေအဲ့ဒါတော့ဘယ်လောက်ထိဥပဒေတိုင်းဖြစ်နေပါလဲ
တရားရုံးနေမှာဖြစ်နေတဲ့ကိစ္စတွေကတော့တရားမျှတမှုလုပ်ရမရဘူးအပေါ်ကြောက်ရတဲ့ခါကျတရားသူကြီးတွေဥရိယာရှိတယ်ရေယာရှိတယ်တုံတုံမှမဆုံးရဘူးအဲ့တော့အကျုပ်တရားအောင်နေကြတာဒါတရားနဲ့တုံမရနဲ့ဘုဆောင်လည်းပဲဒီသိကောင်စီအနေပြီးတော့လူငယ်ချမ်းသာကွန်းကြီးချော့ပေါ်တာအခြေအနေလုပ်တယ်အဲသူတို့ဘက်ကလည်းအယောတယ်ပေါ့ဗျာဘုဆောင်လည်းအဲ့ဒါတွေမလုံလောက်ဘူးဖြစ်တယ်ဘာလို့လို့ရှိရင်ဒူပေါင်း9,900လောက်ဟိုအင်းစိန်ထောင်မှာအားငါးကြီးနိုင်ငံရေးမှုတွေနဲ့ဆက်ရှိတဲ့လူတွေတယောက်မလုံဘူးဖြစ်နောက်တစ်ခုကတော့ပါလေဆိုတော့ဒီကုန်တင်ကတော့တိတ်ချီချီဝင်စစ်မိပါဘူးအများဆုံးပြည်တန်ချလိုက်တာပါဆိုတော့အရင်ကတရားရုံးနေမှာဆေးရတဲ့အခါမှာတော့ရှိနေပြီးခုံဝင်ပြူတာတို့နောက်စကူရန်ချပါဘူးပြေးတာတို့အဲတေလိုပဲတူတက်ပြီးပြတာတို့အဲ့လောက်ကြီးအထိုက်တော့လုပ်ပြီးတော့သူလည်းအများဆုံးပြည်တန်ချလိုက်တာသူပြင်းဒီနိုင်ငံရေးမှုနဲ့ငါတာကြီးခါဝီးကြီးဒါကဘုန်းကြီးချုပ်ပြီးဆိုရင်အများဆုံးပြည်တန်ချပြီးတော့
ငံတော်အတန်းငံပုဂ္ဂိုလ်တော်ဆန်းစီကြီးလူလူအမှုမျိုးဆိုလို့ရှိရင်တော့နိုင်ငံတကာအထူးစိတ်ဝင်စားဆောင်ကြည့်နေရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ဒီရောက်ဒီတိုင်းမှမကန်ဖြစ်လာလိမ့်မယ်လို့မျှော်လင့်လို့ရဆိုင်ပါရဲ့လား
အဲ့ဒါကတော့ဒေါ်စုကတော့ တော့ဥပဒေလေးစားလဲဆိုဥပဒေတိုင်းလောက်တာကျမဥပဒေနဲ့အညီခုကံပဲဆိုသူရှင်းနေပဲပြောတယ်ရှင်းနေတယ်ပြောကြားတယ်ပေါ့နော်သူတို့ကတော့ဥပဒေနဲ့အညီသူတို့ကတတ်နိုင်ကြများအပန်းလေးကိုတင်ပြပြီးခုကံမှာတော့သိရတယ်ဆိုတော့ဘလောက်အောင်မြင်လဲမအောင်မြင်လဲဆိုတော့ကျွန်တော်တို့ကတော့သိနေပါတယ်ဆိုတော့နမိတ်ချူမဖတ်ချင်ပါဘူးနော်ဆိုတော့လည်းအချုပ်တစ်ခုကျွန်တော်ပြောချင်တာသူကတော့ဟောပါဗျာအဲ causal relation မဟုတ်ကြောင်းချင်းရဆိုင်တာဥပဒေတစ်ခုရှိတယ်အဲ့ဒါတရုတ်မီဒီယာတကူကဘယ်လိုမျိုးမင်းအောင်လဲအင်တာဗျူးလုပ်တယ်နောက်ဆုံးမေးခွန်းမှာမီဒီယာပါမိတယ်ဒေါန်ဆန်းစုကြည်အာနာရှိနေတော့တိုင်းပြည်တောင်ထားဆောင်နေစင်တော့ကောင်းကောင်းမွန်မွန်လုပ်ခဲ့ချူစားတာလားလို့မေးတယ်မေးတဲ့အခါမှာဂျုံမီမင်းအောင်လည်းပြုံးပြုံးရှိရတယ်မှတ်မှားလေးနဲ့ကောင်းမွန်လုပ်ခဲ့ပါတယ်လို့ပြောတယ်အဲ့ဒီအခါကျွန်တော်တို့လောမှာတော့တည်ကြည့်အမြင့်ဆုံးပုဂ္ဂိုလ်ကနေတရားဝင်ဆိုတာစဉ်းစားရမှလည်းပါပါအဲ့ဒါဒီလိုပတ်တယ်လည်းရှိပါအဲ့ဒီအရာဆိုရင်တော့ problem လုပ်ခဲ့တဲ့လူတယောက်သူကဝန်ခံထားရင်တရားမစွဲသူစင်ဒီပေါ့ဗျာဒါတော့ causal relation ပေါ့နော်ကြောင်းချင်းရဆိုင်ရာဥပဒေအနေနဲ့ကျွန်တော်တို့ညင်အောင်ကြွရပါဟု
တ်ကဲ့ဒါကတော့စစ်ကောင်စီဘက်ကပေါ့ဆိုတော့သောကဦးကြီးမင်းပြောရလို့ပြည်ပြည်ပြလုံးရတာဟာခုကံကကွယ်ပိုင်းမင်းတော့ငါတို့လုပ်ရမှာပဲဒီတိုင်းတော့လုပ်ရမှာပဲလုပ်တဲ့နေရာမှာတော့အလွန်ကျွန်လုဆောင်မှုရေမရှိဘူးလားတချို့ကြရတော့ကြားနေရတယ်ပေါ့လေဒလန်လို့ဆိုတာအထောက်ထားမဲ့ပေါ့ဗျာသူတို့ဘက်ကလည်းပဲသူတို့မှာလည်းတရားဥပဒေတွေမရှိတော့အထောက်ထားတွေနဲ့ပြည်မှုတင်ချတာတွေဘယ်လို့ဆက်စစ်ပြပါလဲပေါ့လေတတိစဉ်းစားရင်လည်းဥပါရှင်ရှင်ဒိန်းရဲတို့ဘာလို့ဘာမှမဆိုင်ဘဲနဲ့သိဆုံးရတဲ့လူတွေရှိနေလို့ထင်ပါတယ်အဲ့ဒီစားတွေနဲ့ပတ်သက်တော့ဦးကြီးမင်းဘယ်လိုပြောချင်ပါလဲ
သူကခုနကကျွန်တော်ဆက်ပြောပြောတယ်တရားမျှတမှုရှိဆုံးအများမျိုးရှိတာဒီစဉ်းစားဥပဒေသောကဝါချက်တောမှာတော်တော်မောင်းလို့ကြားသူဖွယ်ရနေလို့ဥပဒေကြည့်ခဲ့တာပါအဲ့တော့အဲ့ရတရားမျှတမှုရှိကြအောင်ဆိုတာသူကလည်းပဲစစ်ကောင်စစ်ကလည်းကြားပါဗျာသူတို့တတ်တယ်မေးရှို့တယ်ခေါင်းဝင်ဖြစ်တာလည်းဘယ်လိုတရားမျှတမှုရှိလဲဆိုတာကိုပြဖို့သတိထောက်ထားတယ်ဒီဘက်ကလည်းပဲဖွယ်ဖွားရတဲ့မှာဆန္ဒပြတဲ့နှစ်ပတ်လောက်ကဘာသနာမှလည်းမကိုင်းဒီတိုင်းပဲအဲ့ဒါလည်းမဲ့ဆန္ဒပြတာလေအဲ့ဒီပြန်လာတာလေဖြစ်တတ်တယ်ဖြစ်တတ်တယ်ဘယ်လောက်တော့ဖြစ်လဲဆိုမတ်လ28တောင်းအရင်းမှာတရက်ချင်းနဲ့ဒုတိယ80လောက်ဖြစ်တတ်ခါဟောင်းနေလို့ဖြစ်တာအဲ့ဒီဟာရသက်တည်ပြရမယ်အဲ့ခါမှာအဲ့ဒီမှာအထုတ်ထိတ်တွေရောက်ပြီးတော့လူငယ်ကြီးကဘာလို့ပြန်ချမယ်ဆိုစစ်ဆုပ်ကြီးဟာခုကံကာကွယ်တပ်ရင်းရှိတယ်ဆိုတော့အချက်ကဒီဘက်ကတော့ပြရမယ်ဒီဘက်ကလည်းစက်တာစားလည်းပြပါဦးညာသူတို့ဘာကြောင့်ဒီလိုလုပ်ရလဲဆိုတော့သူလည်းပြအဲ့လိုပြတယ်ကောနိုင်ငံတကာကတော့အကြံဖက်မှုလုံးဝလက်မခံဘူးတကွာလုံးဝကြံဖက်မှုအမှန်ရင်တော့ဆုတ်ချတ
ယ်ဒီဒီနေရာအတွေ့အကြုံကမြန်မာနိုင်ငံသမိုင်းတစ်လျှောက်မှာဟိုအစိုးရဆက်ဆက်မှာလည်းပဲအဲ့လိုရဲရီတကလွန်ကျွန်ပြီးတော့လုံလုံမှုထင်းထင်းရင်းနဲ့အဲ့လိုဖြစ်သွားတယ်အများကြီးရှိခဲ့ပါတယ်အဲ့ဒီလူတွေကိုပြန်ပြီးတော့အရေးယူရယ်ဆွဲအစီအမံများရှိခဲ့ဘူးပါလားအဲ့လိုမှတ်မိတာအခု
အဲ့လိုပြန်ပြီးအရေးယူရယ်ဆိုတာလည်း60နှစ်နောက်ပိုင်း7 July မှာလည်းမရှိပါဘူးအလို့သမားအရေးခင်းပြီးအဲ့ဒီလိုဆိုပေါ့ဗျာအဲ့ဒါဒီမှာလည်းမရှိပါဘူးရွှေအောင်တော်လာကြီးမှာလည်းမရှိပါဘူးတပ်ပစံကချက်ပြီးချက်တယ်လဲကျူးလို့နိုင်ရဲတာအဲ့လိုအရေးကြီးမှုမရှိလို့ဆိုတဲ့ဥစ္စာကျွန်တော်ကတိရပါတ
ယ်ဟုတ်ကဲ့ကျွန်တော်ဦးကြည်ညိုကြဲမှာအစိုးရအဆက်ဆက်ကိုဖော်ပြသွားတယ်ဆိုတော့ NLD အစိုးရအထုတ်ခဲ့တဲ့နားထက်တာကာလမှာတော့ရှိခဲ့ပါလားအဲ့ဒါမျိုး
ကျွန်တော်လုံးနေရတော့ NLD အစိုးရအနေနဲ့ပြန်ဖြစ်နေပြန်ဖြစ်လာတယ်ကျွန်တော် NLD ပါတယ်ဝင်နေမှာအပါဒီဝဲမှလည်းမဟုတ်ကျွန်တော်တို့ကတရားဥပဒေရှုတော့ကနေ NLD ရဲ့ဝေဖန်တာပဲတရားကြီးရဲ့ကိုမထိနိုင်ဘူးညခင်ဗျားတို့ခင်ဗျားတို့အစိုးရကလည်းဘာမှတုံးနေရခင်ဗျားတို့ကလည်း2000ရှိကိုပြအောင်2000ရှိရကျွန်မတို့ကလုပ်ပတ်ဝင်မရှိဘူးတရားကြီးမှလည်းကျွန်မတို့တရားစီရင်ခန့်ခွဲမရှိခင်ဗျားတို့ကလည်းပြောမှာသူတို့ကျွတ်တို့ကလည်းပြောမှာအဲ့တော့ခင်ဗျားတို့ကလည်းတာဝန်ရှိတယ်ခင်ဗျာအဲ့လိုတာဝန်မရှိဘူးလို့ပြောလို့မရဘူးဆိုတော့အရှင်းတစိုက်ကျွန်တော်တို့စိုက်လိုက်မှတာပြောလာခဲ့တယ်သို့တော့အစိုးရနဲ့အစိုးရပဲဖြစ်ပါ
ဟုတ်ကဲ့နောက်ဆုံးတစ်ခုအနေနဲ့မိကုံးချုပ်အနေနဲ့ဆက်တူပြောချင်တာကတော့ဥတိမြင့်မျော်လင့်ပါလားမြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့ဘယ်ချိန်နောက်မှများဖြစ်လာနိုင်မယ်လို့မျော်လင့်ပါလဲကဲဒီစစ
်ဆက်ကစားပဲကနေပြောဖေဖော်ဝါရီလ2020ခုနှစ်အပြည့်အကျက်ဆက်လိုက်တာနိုင်ငံတကာတောင်းဆိုနေတဲ့အကြမ်းဖက်မှုတွေရပ်ပါဆိုတာတွေသူစပြီးလိုက်ရောနောက်တစ်ချက်ကအဲနိုင်ငံရေးကျင်းသားတွေရွှတ်ပါဆိုတဲ့အစီအစဉ်တူလက်စနာနေမှာကဲကမ္ဘာနိုင်ငံကြီးတွေအကုန်လုံးကလည်းပဲစစ်စရဲဖြည့်ရှင်ရင်းရမ်းနေမျိုးတုံးပါလို့ပြောတာပေါ့မှာအဲကျွန်တော်ရှင်းတာကတော့ ်ပထမကြီးမရအောင်လည်းစမားလေးမျိုးဖြစ်နေအဲ့တော့ကျွန်တော်တို့ကနှမျိုးပဲရှိတယ်တိက peacekeeping force ယူအန်ကချုပ်ပြီးတော့မှစစ်ကြေးနေတာကိုအတင်းတော့မှာဒါကလည်းပထမကြီးမရအောင်လည်းကမ္ဘာနိုင်ငံတွေကပို့ဆိုချက်တူနားထောင်ပြီးတော့တော့တိုက်ရောပြီးတော့ပြည်ရင်းရင်းဒီကိုအချင်းချင်းပဲစစ်ကြေးပြင်းရင်းရင်းပြီးတော့လာဒီမိုးစင်းနိုင်ငံတော်ကြီးကိုထူထောင်မလားဆိုတဲ့တိုင်းကြောင်းပေါ်မှာတော့ကြောက်ဘူးအဲ့ဒီလမ်းကြောင်းပေါ်ကြီးလုံးလေးနဲ့ဒီတော့အောင်မြင်သွားရင်ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးရေးနိုင်ငံပြည့်မယ်ကျွန်တော်ဒီကွန်ဆူတရားပါတယ်